အခုထိငင်းငင်းရေးမရသေးတဲ့မြန်မာနိုင်ငံမှာငင်းငင်းရေးရဖို့အတွက်တက်နိုင်တဲ့များအမြန်ဆုံးလှုပ်ဆောင်ဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကဇန်နဝါရီလ1ရက်မနေ့က NRPC အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းငင်းရေးဗဟိုဌာနဖွင့်ပွဲအခမ်းအနားမေခွန်းမှာတိုက်တွန်းသွားပါတယ်။အခုလိုငင်းငင်းရေးလှုပ်ဆောင်ရမှာလက်ရှိအစိုးရအနေနဲ့တမ်းမတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးဘဲတိုင်းသားတွေဘက်ကိုပါကြီးတင်တယ်လို့ဝေဖန်မှုတွေကလည်းရှိနေတာပါ AP သတင်းတပုတ်ပေါ်အခြေခံပြီးအပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြပါမယ
်2019ဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ69နှစ်ရှိပြီဖြစ်ပါတယ်ဒါပေမဲ့ပြည်တွင်းမှာတော့အခုတက်သည့်မငြိမ်းချမ်းနိုင်သေးပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခတွေရှိနေတာပါဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်တစ်နှစ်အောင်မြင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားခဲ့ပေမဲ့အချိန်အတိုင်းတာကြာရှည်သွားမယ့်အပေါ်မှာအားမရဖြစ်မိကြောင်းပြောကြားခဲ့ပါတယ်။ပင်လုံလိုအားလုံးပါဝင်နိုင်ရေးကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အချိန်စောနေသေးတယ်။အချိန်ပေးဖို့လိုအပ်တယ်လို့တချို့တွေကပြောနေကြပေမဲ့သူ့အနေနဲ့တော့အချိန်ဟာနောက်ကျလွန်းနေပြီလို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်ငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေပြပြခဲ့ရတယ်လို့တိုင်းသားတွေဘက်ကလည်းပြောပါတယ်အထူးသဖြင့်အခုလိုတက်မတော်နဲ့ဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတစ်ခုမှဆောင်ရွက်ပေးမှုမရှိဘူးလို့ KIA ကချင်လွတ်မြောက်ရေးတက်မတော်တက်မှုရောထောင်ကပြောပါတယ
်သူရနန်ဟာဆန်းစုကြည်ဆောင်ရွက်အကြံပေးဝင်က
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးသူကိုယ်တိုင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးကတည်းကအချိန်လေးတွေဟာအရင်ကထက်ပိုဆိုးဝါးလာတာပါလူတိုင်းကငြိမ်းချမ်းရေးအကြောင်းပြောနေကြတယ်ပြောမှာပေါ့တိုင်းပြည်တည်ငြိမ်ပြီးငြိမ်းချမ်းဖို့လူတိုင်းလိုချင်တာကိုဒါပေမဲ့လည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံညီလာခံကျင်းပတဲ့အချိန်ကစပြီးကျွန်တော်တို့အပေါ်တိုက်ခိုက်မှုတွေဟာပိုဆိုးလာပါတယ်ဒါဟုအစိုးရဘက်ကဘာမှလုံမပေးပါဘူ
းတစ်ဖက်မှာလည်းအမျိုးသားပြန်လည်တည်ငြိမ်ရေးလုပ်ငန်းစဉ်မှာလက်ရှိ NLD အစိုးရကတက်မတော်နဲ့ဆက်ဆံရေးကိုပဲဦးစားပေးနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါအခုလိုငြိမ်းချမ်းရေးတိဆောက်ရမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေဘက်ကကြည့်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံရေးလှိလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကပြောပါတယ
် In the process of Myanmar democratization I think the national reconciliation is very important
မြန်မာဒီမိုကရေစီရေးဖြစ်စဉ်မှာအမျိုးသားပြန်လည်တည်မြဲရေးဟာအလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်အတွက်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုရောသူတို့ရဲ့လက်နက်ကင်အဖွဲ့တွေကိုပါထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့တက်မတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးသင့်ပါဘူး
။ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ရင်အရေးကြီးဆုံးကယုံကြည်မှုတည်ဆောက်ဖို့နဲ့ဖြောက်မှတ်ပွင့်လင်းဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိငြိမ်းချမ်းရေးမရနိုင်ခဲ့တဲ့အကြောင်းရင်းကိုတော့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုထောက်ပြသွားပါတယ
်။လောဘနဲ့ဒေါသကိုအောင်နိုင်နိုင်ပဲဆိုလို့ရှိရင်မြန်မာနိုင်ငံမှာဒေါသပြန်တဲ့ငြိမ်းချမ်းရေးအရေးဒီကတည်းကဘာလဲ။လောကအုပ်ထွက်ဖို့လိုချင်တဲ့စိတ်၊လောကကိုယ့်ဘက်ကိုမလိုလားတဲ့စိတ်၊ကိုယ့်ဘက်ကိုမုန်းထည့်တဲ့စိတ်၊ကိုယ့်ဘက်ကိုကြိုးချင်တဲ့စိတ်ဒီစိတ်ကဘူးကြောင့်လို့ဆွဲရနေတာ။ဒီကြိုင်ရင်ရှင်ပြခဲ့တာဖြစ်ပါတယ်။ဒီစိတ်ကဘူးသားရောက်ွယ်တော့မရှိဘူး။လောကရောက်ွယ်တော့မဟုတ်ရင်တောင်ရောကြတော့အများကြီးရောကြတော့မရှိဘူး။ဆွဲရတဲ့ဒုသားပြန်တဲ့ပြည်နယ်ကြီးဒီကြိုင်ဖြစ်စင်တာ။အောင်မြင်မယ်ဆိုတော့လောကရောက်
မြန်မာနိုင်ငံမှာငြိမ်းချမ်းရေးအရှိတည်တံ့စေရေးအထိမ့်မှန်နဲ့တန်လွင်ပင်ကိုစိုက်ပျိုးပြီးနှစ်သစ်မှာလုပ်ငန်းစဉ်တွေအောင်မြင်ဖို့2019ဇန်နဝါရီလ1ရက်နေ့မှာ NRPC ငြိမ်းချမ်းရေးအဆောက်အအုံကိုဖွင့်လှစ်ခဲ့တာဖြစ်ပါရဲ့ရှင်။